ကချင်ပြည်နယ်ဖားကန့်မြို့နယ်ကြောက်စိမ့်တူဖော်၏လောက်ခွက်ကကဘာမြေပြူကြခဲ့ရမှာပျောက်ဆုံးသူတွေတဲကဒီကနေ့သေဆုံးသူရုပ်သူ9ဦးရဲ့ရုပ်အလောင်းကိုပြန်လည်တွေ့ရှိခဲ့တယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ကယ်ဆယ်ရေးအပိုင်းမှာကဖောင်တွေနဲ့လိုက်လံဆယ်နေရတဲ့အခြေအနေမှာရှိနေပြီးတော့စည်ရင်းရပျောက်ဆုံးသူ28ဦးနဲ့မနေ့ကနဲ့ဒီကနေ့အထိရှာဖွေတွေ့ရှိမှုမှာအလောင်း18လောင်းရရှိထားပြီလည်းဖြစ်ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါပြီးခဲ့တဲ့အင်္ဂါနေ့ကမြေကဘာပြုံမှုဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်ဖားကားမြို့နယ်စိတ်မူကျေးရွာအုပ်စုကြောက်စိန်းနန်းတော်လုပ်ခွဲဟောင်းကမြေပြူတဲ့အထက်မှာပါဝင်သွားတဲ့ကြောက်တူးသမားတွေရဲ့နှက်ကဒီကနေ့မှ9လောင်းထပ်မံဖော်ထုတ်ရရှိခဲ့တယ်လို့ Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဖွဲ့ဥက္ကဋ္ဌကိုနောင်လတ်ကြံမော်ကအခုလိုပြောပါတယ
်ဒီနေ့ထောက်နိုင်ခွက်နေဒီပြီးတော့9လောင်းတော့ပေါ့သူအဲ့ဒီပေါ်မဲ့ဟာတွေပဲပြန်တောက်နေနေကြတာပေါ့မြေပြူပြီးတော့ရေညှုပ်တဲ့ခါပေါ်တော့10လောင်းတော့ရှိပြီ
မနေ့ကရှာဖွေရမှာ17လောင်းရရှိခဲ့ပြီးအခုဆိုပျောက်ဆုံးနေတဲ့ရေမစေးကြောင့်ရှာဖွေသူ18ဦးအလောင်းရှာဖွေတွေ့ရှိခဲ့တာပါပြီးခဲ့တဲ့အင်္ဂါနေ့ကကြောက်စိမ့်နှမ်းတော်လုတ်ွက်ဟောင်းကမြေကဘာပြူမှုဖြစ်ပွားခဲ့ပြီးဖားကားမြို့နယ်မမုံဖားပြင်မလင်ချောင်စတဲ့ကျေးရွာတွေကရေမစေးကြောင့်ရှာဖွေသူ28ဦးအထိပျောက်ဆုံးသွားကြောင်းလူပျောက်တန်ကြားခဲ့ပါတယ်မြေအောင်နှမြုပ်သူတွေကိုမြို့နယ်အုပ်ချုပ်ရေးမှူးအပါအဝင်ကုညီရေးသိမ်းဖွဲ့တွေကနေရှာဖွေနေဆဲဖြစ်ပြီးမိုးရွာနေတဲ့အချိန်တွေကြောင့်ရှာဖွေရခက်ခဲနေတယ်လို့ကိုနောင်လတ်ကြံမော်ကပြောပါတယ်
တော်ပြီတော့တော့ဆက်ဖို့နဲ့ပြန်ပြီးတော့ပုံမယ်ဆိုလဲဒီနေ့တုံခါအားနဲ့ညီရပြန်ပြီးတော့ပြုံနိုင်မဲ့အလားအလာရှိတယ်ဒီနေ့မျိုးတော့လျော့သေးတယ်ဆိုတော့ပေါင်နဲ့တည်းပေါ်လာတဲ့လူတွေလိုက်ခဲ့တယ်အဲ့လိုပဲရှိ
အခုလိုဖားကဒေတာကြောက်စိမ့်တွဲမှာညီစာပြူချမှုကြောင့်အစုလိုက်ပြုံလိုက်တေချေပြည့်စည်နေရတဲ့အဖြစ်မကြာခဏဖြစ်ပေါ်နေတဲ့အပေါ်မှာကြောက်စိမ့်သူဖော်ရေးလုပ်ငန်းတွေမှာအစိုးရကင်တွေပုံစီစဉ်နေမကြဘူးလို့လဲတဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကပြောဆိုမှုတွေရှိနေပေမဲ့လည်းရေမစေးကြောက်ရှာဖွေသူတွေစီကံလိုက်နာမှုအပိုင်းအားနည်းနေတယ်လို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသက်ရှိလက်ဆိုင်ကပြောပါတယ
်။ဆိုင်နဲ့ပြည်နယ်14ခုကအတိအကျရောက်လာတဲ့လူတွေဆိုတဲ့တင်ကြသူ့ရဲ့နေကြတာမှာဒေတာတွေဆက်ကဲရှိတော့ကျွန်တော်ဒီဒေတာမှာဒီကြောက်စိမ့်လေးရှာဖွေရင်းနဲ့ပေါ့နော်သူ့ရဲ့ဝန်စာလေးကဝယ်ကူတဲ့အချိန်ကျတော့ဒီမှာရောက်ရှိတဲ့အချိန်ဆက်ပြတော့လေအစိုးရကတော့အစိုးရကိုပြောပြတာပေါ့နော်ဒီလိုဘေးအန္တရာယ်ရှိတဲ့အနေအထားတွေနဲ့ပတ်သက်တာပြောပြလေးရှိတာပေါ့ပြီးတော့တာမစ်စာတွေလည်းကတ်ထားတာတွေရှိတာပေါ့ဆိုတော့လေအဲ့ဒီမှာရှိတဲ့ဒေကန်လူတန်းစားတွေအဲ့ဒီမှာအလုံးလုံးနေတဲ့လူတွေကတိုင်းနာမှုတိုင်းဆိုင်ရာအားနည်းတဲ့အချိန်ကျတော့အခုကိုဖြစ်ရတာပေါ့နော်
ကချင်ပြည်နယ်တွင်ကြောက်စိမ့်တူဖို့ရေလုပ်ငန်းတွေမှာအစိုးရအနေနဲ့စနစ်တကျကင်တွေဖို့လိုအပ်နေတယ်လို့ကချင်မျိုးရာကွန်ကရက်ပါတီကဦးလဖိုင်အောင်လကပြောပါတယ်
ဟုတ်တယ်ဆုံးမမအေးကြီးပါတယ်ဒီချက်ကဒီလိုအန်ဒီရရှိတဲ့ကျင်းပြည်ကိုမိုးတွင်းကျင်းမှာပစ်ထားဖို့ကျွန်တော်လိုချင်ပါတယ်ဒီတတ်တုကျင်းဝန်ကြီးဌာနကလည်းရဲဒီပါတယ်နဲ့တမ်းမြင်ရလို့ပြောလို့ရှိရင်တစ်ချက်နောက်တစ်ချက်ကကျွန်တော်ဒီရေမစေးဓမ္မတွေကိုလည်းမပုန်တင်နဲ့ကောင်းကောင်းအဝင်ကြည့်ချက်မှာစစ်ဆေးလို့ရှိရင်ကျွန်တော်ဒီလူတွေများမှာကျွန်တော်မချင်ဘူးကျွန်တော်ကမပုန်တင်ကနဲ့ဘာနဲ့ကောင်းကောင်းလုပ်လို့ရှိရင်ကျွန်တော်ဒီချေချေမျိုးတို့ကျွန်တော်မယူဆပါဘူး
ဖားကားမြို့နယ်တွင်တက်တန်းကုန်လုတ်ကွက်ပိတ်သိမ်းလုတ်ကွက်တွေကိုအုတ်ချုံရည်ရန်နရာကထိရောက်စွာပိတ်သိမ်းပေးဖို့လက်လုတ်လက်စားလုတ်ကွက်တွေကိုဥပဒေနဲ့ညီအမြန်ချထားပေးဖို့လက်ရှိလွှတ်တော်မှာကြောင်မြတ်ရတနာဥပဒေအမြန်ဆုံးရေးဆွဲပြသမှုကိုကချင်မျိုးရာကွန်ကရက်ပါတီကနေမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဖားကားဒေသတွင်းမှာရေကြီးမြေပြိုမှုတွေတည်ဆုံမှုတွေကအဆင်လွတ်လွတ်ဖြစ်ပွားနေပြီး2018ခုနှစ်အတွင်းမှာဖားကားဒေသထဲမြေပြိုကျမှုကြောင့်တည်ဆုံသူပေါင်း120ကျော်ထိရှိခဲ့ပြီဖြစ်ပါတယ်ခင်ဗျာ